မောင်တော်မှာဘလို့ချင်းနေရှိလဲဥခိုင်ပြီးဆိုရ
မောင်တော်ကတော့အဝိုင်းခံထားတဲ့စခိုင်းတစ်ခုလိုဖြစ်နေပါလေမြို့ထဲမှာလူတိုးတိုးလေးကိုနေသွားပါပဲခင်ဗျခေါင်းကနိုင်တော်မှာပြေတော့ဘူးလို့ကျွန်တော်တို့ဆင်ပါလေကျန်တဲ့လူကျုံရဲ့အပိုင်းတွေကလည်းနည်းနည်းပါးပါးရှိပါတယ်ဒါပေမဲ့အကုန်လုံးကတော့ဖုန်းရင်ထိလာမှုတွေနဲ့နေနေရတယ်နေတိုင်းနေတိုင်းလိုပဲကာ5 6 7 8 9ဆိုလိုအဲ့လိုနေတိုင်းထွက်နေကြတယ်ခင်ဗျဒီလိုဆိုဝန်ထမ်းတွေကလည်းလာစားထုတ်ပြီးပြီဆိုတော့လေအကုန်လုံးကြွားကြတယ်ပြန်နေတဲ့ဟာတွေကတော့သူတို့မှဘလို့မှလည်းကြွားစရာလာစရာလည်းမရှိဘူးအထက်ခဲတယ်လေအများကြီးရှိတဲ့လူတွေပေါ့နော်ဒါဆိုဒီလိုပတ်ဆိုင်ရှိတဲ့လူတွေကတော့သူဟာလည်းနဲ့သူအကုန်လုံးပွားကြတယ်ဒုက္ခတွေဆက်မှရှိတဲ့လူတွေလည်းရှိတယ်အဲ့မောင်တော်မှာကျေးဇူးရင်း9နေရာရှိတယ်အဲ့9နေရာကိုပွားလို့ရတယ်မောင်တော်ရဲ့မြောက်ပိုင်းပွားလို့ရဘူး
အဲ့တော့အခုထွက်ပြေးတယ်ဆိုတာဒါနှစ်ဖက်လုံးပေါ့ဟုတ်လားဒီကျွန်တော်တို့တိုင်းရင်းသားတွေရောနောက်ဒီမွတ်စလင်တွေရောအကုန်ထွက်ပြေးတာပေါ့
ကျွန်တော်တို့မြန်မာနဲ့ဟာတော့တိုင်းရင်းသားတွေထွက်ပြေးနေတာကိုတော့ကျွန်တော်တို့သိရတယ်သာသာဘူးပြီးတော့စိတ်တမ်းမှာကျွန်တော်တို့လာတဲ့နေကားဆိုလို့ရှိရင်လူကြီးအိုးလို့တော့မပေါဘူးအဲ့လိုစစ်တွေဝေါ်နေတဲ့ဟာတွေကိုကျွန်တော်တို့တွေ့နေရပါတယ်။နှစ်ဖက်စလုံးထွက်ပြေးတယ်ဆိုတဲ့ဟာဘင်္ဂလီမြန်မာတွေဒီကိုထွက်ပြေးနေတယ်။ဒေနာမှာရှိနေတယ်ဆိုတဲ့ဟာကိုတရားမှလည်းမသိဘူး။ဒါပေမဲ့အရင်ကမှရတော့ဟာရှိနေတယ်ဆိုတဲ့ဟာတွေကိုတော့အကုန်လုံးသိနေရပါတယ်။ဒီနေ့တို့ထိရွာတိုင်းရွာတိုင်းကိုဝင်လို့မရသေးဘူး။အောက်မှာဘင်္ဂလီရွာတွေကပြင်းနေတယ်အဲ့ရွာတွေကိုဘယ်လိုမှဝန်မရဘူးအဲ့ရွာတွေပိုက်ဆက်လို့အကုန်လုံးမိုင်းမှုနဲ့ထောင်ထားတယ်ဆင်းဆင်းတော့လို့ရှိရင်မုံတို့ရက်ကွက်ငါဆိုလို့ရှိရင်ဘာလို့မရဘူးအဲ့ရွာကိုမနေတာတော့ကြားတယ်အဲ့မှာမိုင်းမှုတွေတွေ့တယ်အဲ့တော့တို့လေဝေးဝေးအဲ့မှာတော့ရေခင်ဗျရခိုင်ရွာကနေဟိုဘက်ကိုကြိုလို့မရဘူးအဲ့တော့နေထားရှိနေတယ
်ဟုတ်ကဲ့စစ်တပ်ကနေရာတိုင်းမှာခြားထားလား
တဲ့တို့ဟာကျွန်တော်တို့မျိုးပုံမှာတော့မတွေ့ရဘူးခင်ဗျာနေခြားဆောင်အဖွဲ့တွေတို့ဟာကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
နေခြားဆောင်တက်ကလည်းဒါစစ်တပ်ကဖွဲ့ပေးထားတာပဲမလား
နေခြားဆောင်တက်ဆိုတာစစ်တပ်ကဖွဲ့ပေးတယ်လို့တို့ဟာတခြားကတော့အဲ့လိုပြောကြတာပေါ့ဒါပေမဲ့တိုင်းရင်းသားတွေကတို့ဟာယူနီဖောင်းကြည့်တာနဲ့အားမရဘူးပေါ့ဗျာအထူးသဖြင့်စစ်တပ်ယူနီဖောင်းဝတ်ထားလို့ရှိရင်တို့ဟာဘလို့ဖြစ်ဖြစ်လူတွေကတို့ဟာစိုးရင်ခလမုန်နေနေတို့တက်တာတာပေါ့စစ်တပ်ဆိုတာကတောင်းဝန်ကြီးကြီးကလေးလောက်ရတဲ့အပိုင်းတွေရှိတယ်ဒါပေမဲ့လူကြောင်ဆောင်တိုက်တယ်မှာဆိုတော့ဘလောက်ပဲပတ်သက်ကန်ထားစီကမှုသူတို့မှာတိကျခွင့်မရှိဘူးဆိုတဲ့အတော့ကိုတိုင်းရင်းသားတွေကသဘောပေါက်တယ်လေတခြားလူတွေကလည်းသဘောပေါက်တယ်အဲတော့အဲဒီလူထုံးကိုကြည့်ကြည့်တော့လူတွေကတော်တော်လေးကိုစနစ်ခံလာကြဘူ
းဟုတ်ကဲ့ဆိုထပ်ပြီးတော့ဒီအသက်ခံရတာတွေဘာတွေကြားသေးလား
မနေ့ကတော့ခါကျွန်တော်တို့ဘူးပြီးတော့ကနေမောင်တို့ကိုကျွန်တော်တို့ပစ္စည်းတွေတင်ပြီးတော့လာတယ်လာတဲ့အခါမှာခလေးတွေတယောက်နှစ်ယောက်လိုက်လာတယ်အသက်က80နှစ်လောက်ပဲရှိပါသေးတယ
်ရခိုင်တိုင်းရင်းသားတွေပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့ရခိုင်တိုင်းရင်းသားတွေပါခေါ်လာတဲ့အခါပုံမှန်ကိုရောက်တဲ့အခါမှာအဲ့ခလေးတွေဆင်းတန်လိုက်တယ်ဆိုလိုတာကတော့ပုံမှန်ရောက်တာနဲ့မောင်တို့ကိုသွားလို့လွယ်ကူသွားပြီမလိုဘူးဆိုပြီးတော့ဆင်းတန်လိုက်တယ်အဲ့ဒီခလေးတွေပုံမှန်တော့မှအသက်ခံရတယ်ကြလေကျွန်တော်လေးအဲ့မှာစမကောင်းဘူ
းဟုတ်လားဘယ်နှစ်ယောက်လဲ
ကျွန်တော်တို့နဲ့ပါလာတဲ့ဟာက2ယောက်ရ
သူတို့2ယောက်အဲ့လိုမျိုးအသက်ခံရတယ်ဆိုတော့ဘယ်လိုပြန်တည်တာလဲ
ကျွန်တော်တို့ပေါင်းတို့ရောက်လို့နည်းနည်း20လောက်ပဲရှိတယ်အဲ့ဒီခလေးတွေအသက်ခံရတယ်ဆိုတဲ့ဟာတွေကျွန်တော်တို့ကြားတယ်ခင်းရင်ကိုအလုံးတွေလာတော်တော်လေးကျွန်တော်တို့ပေါ်ကြည့်ပါတဲ့တယ
်အော်သူတို့ကဘူးသီးတောင်အောင်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဘူးပြီးတော့မှာပါခင်ဗျအဲ့ဒီခလေးလေးကတခါတည်းပွေးခြင်းမှုမသေးဘူးရမလေးပဲကိုအသိခံရတဲ့အခါမှာကျွန်တော်လိတ်သွားတဲ့အခါမှာသူ့ကိုတွေ့တယ်သူ့ကိုကျွန်တော်ဆေးရုံတမဲပါကျွန်တော်ပြေးစင်းနဲ့အာလိတ်လာတာပါဆိုပြီးသူ့ကိုဆေးရုံတော့မရောက်လိုက်တော့ဘူးသူပြေးသွားတယ်အ
ဲ့တော့အခုအကျန်းဖက်အဖွဲ့တွေလာတာတို့ဘာတို့ဒီဟာမျိုးတွေနဲ့ပတ်သက်လို့ရောဘာသိရသေးလဲ
ကျွန်တော်တို့ကုန်းကြနေတဲ့ဟာတော့မနေ့ကလည်းတခါဟာမောင်တို့ကိုအဲ့နဲ့ဝန်စီမဲဆိုတဲ့ဟာကိုတို့ကကိုလာဟာလာကတဲ့နေကြနေရတဲ့အတွက်ကြောင့်မြို့မှာရှိတဲ့လူတွေကလည်းအကုန်လုံးစိုးရင်ထိလာနေတယ်တတိပုရိယာနဲ့နေရတဲ့အနေထားရှိပါတယ်